မ်းမမောင်လဲပတ်နေတဲ့ Bitcoin ငွေကြေးပေါ်မှာ American ဘဟုပန်စီးမြင်စည်းကမ်းတွေတတ်မှတ်ကောင်းတတ်မှတ်လာနိုင်တယ်တဲ့ကိုသားညုံဦးရေ
လက်စုပ်လက်ကင်မပြနိုင်တဲ့ Virtual ငွေကြေးတစ်ခုအပေါ်မှာဘဏ်စီးမြင်တွေတတ်မှတ်ဖို့ဆိုတာလွယ်ကောလွယ်ပါမလားဗျအ
ဲ့ဒါကတော့ဘဏ်လုပ်ငန်းဆိုင်ရာကျွမ်းကျင်တဲ့သူတွေရဲ့အပိုင်းလေမေလာဇန်တော့က American ဘဟုပန်အကြံပေးကောင်စီအစည်းအဝေးလုပ်တယ်မလားအဲ့ဒီအစည်းအဝေးရဲ့မှတ်တမ်းတွေထွက်လာတော့ဘဟုပန်ကဒီ Bitcoin Digital ငွေကြေးအပေါ်မှာထင်ထားတာထက်ကိုစိတ်ဝင်စားမှုရှိတယ်ဆိုတာသိရတယ်လို့ online ဆောင်းပါးတွေမှာဖတ်ရတယ်အဲ့ဒါကြောင့်နောက်ကျလို့ရှိရင်ဘဟုပန်ကနေပြီးတော့ပြဋ္ဌာန်းချက်တွေထုတ်လာနိုင်တယ်လို့ဆိုပြီးတော့လဲသုံးသပ်ရေးကြတယ
်ဒါကဒီ Bitcoin သမားတွေအတွက်သတင်းကောင်းဖြစ်မှာမဟုတ်ဘူးဗျဘဟုပန်တွေကငွေကြေးအရွှေ့ပြောင်းလုပ်တာတွေမှာထိမ့်ချုပ်လို့နေဆိုပြီးတော့ online ပေါ်မှာ Bitcoin ငွေကြေးကိုဖန်တီးခဲ့ကြတာမဟုတ်လား
ဟုတ်တယ်လေဘာအတားအဆီးကန့်သက်ချက်မှမရှိဘဲနဲ့ဒီ online ပေါ်မှာကြိုက်တယ်လို့ငွေပေးငွေယူလုပ်နိုင်အောင်လို့ Bitcoin ဆိုပြီးတော့မှဒီလက်စုပ်လက်ကင်ပြလို့မရတဲ့ virtual ငွေကြေးတစ်ခုကိုဖန်တီးခဲ့ကြတာလေ2009ခုနှစ်ခေတ်ကပေါ်လာတာ Satoshi Nakamoto လို့နာမည်ဝက်ပေးထားတဲ့သူကလုပ်လိုက်တာပဲဒါပေမဲ့အဲ့ဒီလူအစ်စ်ကဘာလုပ်လဲဆိုတာအတိအကျဘာမှမသိကြဘူး
စမ်းတော့စမ်းတယ်ဗျဒီအစိုးရတွေကတရားဝင်ထုတ်တဲ့ငွေကြေးလည်းမဟုတ်ဘဲနဲ့ Bitcoin ငွေကြေးက online ပေါ်မှာသူ့ဟာသူတော့လဲပတ်နေတာပဲတချို့ဆိုင်တွေဆိုလို့ရှိရင် Bitcoin တွေတော့မှပေးဝယ်လို့ရနေတယ
်အဲ့ဒါကြောင့် American ဘဟုပန်ကဒီ Bitcoin ငွေကြေးအပေါ်မှာတစ်ချိန်ချိန်မှာကန့်သက်ချက်တွေလှုပ်လာနိုင်တယ်လို့တွက်နေကြတာပေါ့ Fortune Magazine ရဲ့ online ဆောင်းပါးတစ်ခုထဲမှာလည်းဘာကိုထောက်ပြထားလဲဆိုတော့ဒီငွေကြေးတစ်ခုကဘဟုပန်တွေရဲ့ထိန်းချုပ်မှုမရှိဘဲနဲ့ကမ္ဘာထိပ်တန်းငွေကြေးတစ်ခုဖြစ်လာနိုင်တယ်လို့ထင်နေရင်တော့အဲ့ဒါကသိကိုအလွန်းတယ်လို့ကိုရေးထားတယ်
ဘဏ်လုပ်ငန်းတွေရဲ့ပြင်ပ online ပေါ်မှာလဲပတ်နေလို့ Bitcoin ငွေကြေးပေါ်မှာဘဟုပန်ကထိန်းချုပ်နိုင်တဲ့အခွင့်အာဏာမရှိဘူးလို့ American ဘဟုပန်ရဲ့ဥက္ကဋ္ဌ Janet Yellen ကလည်းပြောထားဘူးတာရှိပါတယ်။သဘောကတခုဖြစ်လာရှင်အာမခံချက်မရှိဘူးပေါ့ဗျာ။ဒါနဲ့ဒီလိုမျိုးရည်ရွယ်ရာမရှိတဲ့ Bitcoin တွေဘလို့လဲပတ်နေတာလဲဆိုတာကလည်းစိတ်ဝင်စားစရာပဲဗျ။
သူက digital ငွေကြေးဆိုတဲ့အတိုင်းပဲ computer ပေါ်မှာရှိနေတဲ့ငွေကြေးပါဒီ bitcoin ငွေကြေးကိုအယောင်းဝယ်လုပ်တဲ့ online site တွေရှိပါတယ်ကိုက bitcoin ကိုဝယ်ခြင်းနဲ့ဆိုလို့ရှိရင်အဲ့ဒီ site တွေမှာကိုရဲ့ bank ကိုသုံးပြီးတော့မှ online ပေါ်မှာဝယ်ရပါမယ် virtual currency ဆိုတဲ့အတိုင်းအယောင်းအဝယ်အရွှေ့အပြောင်းအားလုံးက internet ပေါ်မှာပဲဖြစ်နေတာပါတခြားငွေကြေးနဲ့မတူတာဒီတနေရာကနေပြီးတော့တနေရာကိုအရွှေ့အပြောင်းလုပ်ချင်တယ်ဆိုလို့ရှိရင်ဂျားကဘဏ်တွေမလိုပါဘူးBitcoin ID ရှိတဲ့သူအချင်းချင်းကြားမှာလွယ်လွယ်ကူကူငွေလွှဲလိုက်ရုံပါပဲကိုဘသူဘဝဖြစ်တယ်ဆိုတာကိုလည်းဖော်ပြနေစရာမလိုဘူးအခွန်အောက်ပေးစရာလည်းမလိုဘူးလေ
သဘောကဒီကိုမှရှိတဲ့တကယ့်ငွေနဲ့ Bitcoin ငွေကြေးကို online ပေါ်မှာဝယ်နော် online ပေါ်မှာပဲလဲပတ်ဆိုတဲ့သဘောပေါ့ဗျာဘဏ်တွေနဲ့လည်းမပတ်သက်ဘူးဆိုတော့ဒီငွေတွေကိုဘသူတွေကထိန်းချုပ်နေရလဲ
Bitcoin အဖွဲ့အစည်းရဲ့အပြောအရကတော့ဒီ Bitcoin ငွေကြေးကိုပိုင်ဆိုင်ကြတဲ့နိုင်ငံစုံမှာရှိနေကြတဲ့သူတိုင်းက Bitcoin ငွေကြေးအပေါ်မှာထိန်းချုပ်မှုအပြည့်ရှိတယ်လို့ဆိုရဲရှင်
online ပေါ်မှာပဲလဲပတ်နေရဆိုတော့ဟုတ်ပါပြီ။ဘလူးဆိုင်မျိုးတွေက Bitcoin ငွေကြေးတွေကိုလက်ခံတာလေဗျ
။ American တဲမှာကိုဆိုင်နေမနေဘူး။စားတောက်ဆိုင်တွေ၊အလှပြင်ဆိုင်တွေ၊အရက်ဘားတွေ၊ဟိုတယ်တွေရှိတယ်ရှင်။ဘယ်ဆိုင်တွေကလက်ခံလဲဆိုတာသိချင်တော့ online ပေါ်မှာရှာကြည့်လို့ရပါတယ်။ပတ်စံရှင်းဖို့လိုပြီဆိုလို့ရှိရင်အဲ့ဒီဆိုင်ရဲ့ဒီ Bitcoin ID ကိုတောင်းပြီးတော့မှကိုက online ပေါ်ကနေချက်ချင်းလွှဲပေးလိုက်ရုံပါပဲ။ Germany နိုင်ငံ Berlin မြို့ကအရက်ဆိုင်တစ်ဆိုင်ရဆိုလို့ရှိရင် Bitcoin ဒင်းကားပြားတောင်လှုပ်ထားသေးတယ်။ကျော်ပြီးတော့ငွေသွင်းထားတဲ့ prepaid cash သဘောမျိုးပေါ့အ
ဲ့လောက်တော့မှလဲပတ်နေပြီဆိုတော့ဒီ bitcoin ငွေကြေးပမာဏကရောဘယ်လောက်ရှိနေတယ်လို့ပြောနိုင်လဲဗ
ျလောလောဆယ်ဒီ online ပေါ်မှာလဲပတ်နေတဲ့ bitcoin ငွေကြေးပမာဏက american dollar 12တန်းရှိတယ်လို့ဆိုပါတယ်2009ခုနှစ်မှာဒီ bitcoin ငွေကြေးကိုစပြီးတော့ဖန်တီးခဲ့တဲ့သူကတော့ dollar 23တန်းဘူးအထိ bitcoin တွေရှိနေတယ်လို့ပြောခဲ့တယ်လေအခုလက်ရှိ bitcoin တစ်ခုကိုဝယ်မယ်ဆိုရင် american dollar 460လောက်ရှိပါတယ
်တစ်ခုကို dollar 460လောက်ဆိုတော့နည်းမှမနည်းပဲဗျ
2013အကုန်ပိုင်းတော့ဆိုလို့ရှိရင်ဒေါ်လာ 1,000 ထိတောင်မှတက်သွားသေးတယ်။ဒါပေမဲ့သူ့ရဲ့ဈေးကွက်ကတော်တော်လေးကိုမတည်ငြိမ်တဲ့အပြင်လုံးဝလည်းစိတ်မချရဘူးလို့ဥရောပဘဟုပန်အမှုဆောင်ပုတ်အဖွဲ့ဝင်တယောက်ကမကြာခင်တော့ကပဲမိန့်ခွန်းတစ်ခုထဲမှာပြောခဲ့ပါတယ်။ Bitcoin ငွေကြေးက online ပေါ်မှာပဲရှိနေတာမို့အချိန်မရွေး hacker တွေတိုက်ခိုက်တာခံရနိုင်တယ်။ online သခိုးတွေခိုးတာခံရနိုင်တယ်။နောက် online ပေါ်မှာအရွှေ့အပြောင်းအယောင်းဝယ်လုပ်နေကြတာကလည်းတရားရာဂိုင်းနှုံဆုံးရှုံးမှုရှိနိုင်တယ်လို့ကိုသတိပေးပါတယ်။2013ခုနှစ်တုန်းကဒီထိတ်လန့်ပြီးတော့ Bitcoin ကိုပြန်ရောင်းချလို့ Bitcoin ဈေးကွက်ခဏရက်ခဲရတာကိုသူကထောက်ပြတယ်လေ
။ဒါနဲ့ဒီစင်ကာပူနိုင်ငံမှာဆိုလို့ရှိရင် Bitcoin ATM ဆက်တွေတော့မှရှိတယ်ဆို
။ဟုတ်တယ်ရှင်။ online ပေါ်မှာရှိနေတဲ့ Bitcoin ငွေကြေးကို ATM ကနေပြီးတော့ထုတ်နိုင်တယ်။တံမိုးညီများတဲ့ဒီဘားကုတ်ပါတဲ့စာရွက်ထွက်လာတာပါ။အ အဲ့ဒါကိုလက်ခံတဲ့ဆိုင်တွေမှာပြန်ပြီးတော့သုံးလို့ရတယ်လို့ပြောပါရယ်ဒီ Bitcoin ငွေကြေးကဘာအမှတ်ကံချက်မှမရှိတဲ့ဒီ online ပေါ်မှာလဲပတ်နေတဲ့ငွေကြေးတစ်ခုဖြစ်နေပေမဲ့လည်းဥရောပဗဟိုဘတ်အမှုဆောင်ဘုတ်အဖွဲ့ဝင် Eve March ပြောခဲ့တယ်လို့ပဲလောလောဆယ်တော့ဒီကဘာတဝမ်းမှာသုံးဆွဲနေတဲ့သူပေါင်းက2တန်းလောက်ရှိနေပြီဆိုတော့ဒီငွေကြေးကိုထိန်းချုပ်သင့်မသင့်ဆိုတာဗဟိုဘဏ်တွေဘက်ကတနေ့စဉ်းစားစရာဖြစ်လာမှာကတော့သိကြပါရယ်ရှင်